ကျွန်တော်ကရဲဝတ်ဖြစ်အောင်ပါအတန်အဖွဲ့ရဲ့တိကောင်တူတဲ့ flash မှာသူ့ရဲ့တနာမန်နေဂျာအသက်တာဝန်ယူထားပါတယ်လောဆယ်တော်လက်ရှိဒီမန်နေဂျာပေးရဖွဲ့မရသေးဘူးပေါ့အဝတ်တင်တက်နေအောင်ပဲပေါ့နော်ဒါပေမဲ့ကျွန်တော်ကအဲ့သူ့ရဲ့တနာကိုအပြင်မှာပေါ့နော် self ready လုပ်တယ်ပေါ့နော်အဲ့လိုနဲ့ကျွန်တော်တစ်ဖြည်းဖြည်းနဲ့ရက်ဖက်လူဖွဲ့ပြီးအတိုင်းဝိုင်းနဲ့ရောက်ပြီးတော့ကျွန်တော်ကအခုလိုမျိုးဒီကျွန်တော်သူ့ရဲ့တနာရင်လုပ်ဖြစ်လာတာပေါ့
အခုပြောနေတဲ့သူကတော့2019ခုနှစ်အတွင်းအာရှတလွားပြောင်းလဲမှုကိုစေ့စော်တဲ့လူငယ်9ယောက်ဆိုပြီး CNN သတင်းဌာနကထုတ်ပြန်လိုက်တဲ့အထင်းမှာပေါ်ပြခံရတဲ့မြန်မာနိုင်ငံသားကိုရဲဝေဖြူအောင်ပါသူကလက်ရှိမှာမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်မလောက်ရှိနေလဲဆိုတာသူတေသနာပြုနေတဲ့ဖန်ဖွဲ့ရဲ့ဦးရဲတီထောင်သူဖြစ်ပါတယ်လူငယ်တယောက်အနေနဲ့ဒီလိုအလုပ်တွေလုပ်ဖို့ဘလို့စိတ်ကူးဖြစ်လာလဲဆိုတော့သူက
ကျွန်တော်က2017ဆန်းနှစ်မှာပေါ့နော်တက္ကသိုလ်စာရောက်တယ်ဆိုတော့အဲ့နောက်ပိုင်းမှာကျွန်တော်သမဂ္ဂမှာပါပစ်တယ်ပေါ့နော်ပါပြီးတော့ကျွန်တော်ကကျောင်းသားပြုချမှုတွေလုပ်ဖြစ်ခဲ့တယ်။အဲ့နောက်ပိုင်းမှာတော့ဒီကျွန်တော်အကြောင်းကိုဒီအဝေးတင်ပြောင်းပြီးတော့အကြောင်းအဆက်မတက်ဖက်နဲ့ကျွန်တော်ရက်ဘတ်လူအဖွဲ့ကြီးထဲကိုကျွန်တော်ဝင်သွားတာပေါ့နော်။နောက်ကျောင်းရဲ့ပညာရေးကိုလည်းတိတ်အယုံကြည်မရှိတော့တာပါတယ်ပေါ့နော်။ဟိုဒီမှာကဟိုနေနေရတယ်ပေါ့နော်။ဥပမာကျွန်တော်တို့ဒီဟိုမဟာတန်းလောက်ထိပြီးသွားတဲ့တူရီတောင်မှပေါ့နော်။အဲသူတို့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့အတွေ့အခေါ်တွေအသည့်အမြင်တွေလူမှုရေးနဲ့ပတ်သက်တဲ့အတွေ့အခေါ်အသည့်အမြင်တွေကကျွန်တော်တို့မျှော်လင့်ထားတယ်လို့မဟုတ်ဘူးကျွန်တော်တို့ရဲ့ဒီကျောင်းမှာရှိတဲ့ပညာရေးအဆောက်အအုံမှာရှိတဲ့စီနီယာတွေကိုကြည့်လို့ရှိရင်အဲ့လိုဖြစ်မလာဘူးပေါ့နော်ဆိုတော့ကျွန်တော်ကဒီပညာရေးကိုဆက်လက်ရုံချင်မရှိတော့ဘာပဲဖြစ်ဖြစ်ကဘွဲတပွဲတော့ယူမယ်ဆိုတာလဲဟိုလိုအရန်လိုချင်လို့တော့မဟုတ်ဘူးပေါ့နော်အဲဆိုတော့ယူမယ်ဆိုပြီးတော့ကျွန်တော်ကဟိုအဝေးတင်ပြောင်းလိုက်တယ်အဝေးတင်ပြောင်းလို့အဝေးတင်မှာဆက်တန်နေရတာပေါ့နော်ပြီးတော့ကျွန်တော်သိချင်တဲ့အားကြီးတော့ကျွန်တော်အပင်ကနေပဲလိလာဖြစ်တာများတယ်ကျွန်တော်တို့များသောအားဖြင့်နိုင်ငံရေးနဲ့ပတ်သက်တဲ့ဟာစိတ်ဝင်စားတဲ့အခါကျတော့ဒီနိုင်ငံရေးပတ်နဲ့ပတ်သက်ပြီးတော့ဗောနော် subsidy လောက်ဖြစ်တယ်။အဲဒီနောက်ပိုင်းမှာတော့အခုလိုမျိုးလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒီတိတိချာချာဟိုစိတ်ဝင်စားလာအောင်လို့ဗောနော်တဖြည်းဖြည်းနဲ့သူ့ဟာသူ့တောင်းဟိုင်းလို့ထင်တာပဲခင်ဗျာ
။ဒီခွင့်ရေးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေကနိုင်ငံရေးတကြွလှုပ်ရှားသူတွေလူခွင့်လှုပ်ရှားသူတွေသရရင်သမားတွေအတွက်တင်အန္တရာယ်ရှိတာမဟုတ်ပဲတာမန်ပြည်သူတွေအတွက်လည်းအန္တရာယ်ရှိနေတယ်လို့သူကပြောပြပါတယ်။
နိုင်ငံလုံးဥပဒေစတင်ရေးဆွဲဆင်ရတော့ပေါ့နော်အချက်သားတွေပြီးတဲ့အခါမှာနိုင်ငံရေးသမားတွေတခြားလူရှားသူတွေနောက်ကို SP တွေထောက်လိုင်းတွေမလိုက်နိုင်အောင်ဆိုတဲ့ဟာမျိုးနဲ့ရေးဆွဲတာဒါပေမဲ့တကယ်တမ်းအဲ့ဥပဒေကိုရေးဆွဲတဲ့အခါမှာရပ်ဖက်လူဖွဲ့စည်းတွေပြင်ပရပ်သားပညာရှင်တွေနဲ့မတိုင်မီမနဲ့ရေးဆွဲတဲ့အခါကျတော့အဲ့ဥပဒေကဟာခွက်တွေအများကြီးပဲအခုဆိုလို့ရှိရင်နိုင်ငံလုံးဥပဒေနဲ့တရားစိုးလို့ခံရတဲ့လူပေါင်းကတရားကြောလာပြီပေါ့နော်ဆိုလိုတာကလူ့လက်ဆောင်တစ်ဖက်ပြောဆိုမှုကအဲ့လိုမျိုးကိန်းတွေအချင်းလေဒီနိုင်ငံလာတဲ့အပြင်ကိုခုနပြောတဲ့အမတရားရဲ့ဥပဒေတွေလည်းပို့တော်များလာတယ်လို့ပြောလို့ရတဲ့အခါကျတော့အခြေအနေတွေကတိတ်အဆင်မပြေဘူးပေါ့နော်ပြီးတဲ့အခါမှာနောက်ဥပမာပေါ့ဒီဥပဒေအဆင်မဟုတ်တဲ့အခြားသောလုံထုံးလုံနည်းရှိသေးတယ်အဲ့ဒီလုံထုံးလုံလုံနည်းတွေပြီးတဲ့အခါမှာဒီဥပဒေကဲလို့အာဏာတည်ရဲ့အမိန့်တွေရှိရပေါ့နော်အဲ့ဒါတွေကလည်းအနောက်ရှာထပ်ဖြစ်စေတယ်ဥပမာဆိုလို့ရှိရင်ဒီရန်ကုန်မြို့မှာဆိုလို့ရှိရင်ဒီဝန်ကြီးချုပ်ကနေပြီးတော့တက်တက်မြို့နယ်မှာဌာနမှာပြရဆိုရဲဒီပေါ့နော်ညွှန်ကြားချက်ထုတ်တဲ့အခါမှာအဲ့ဒီမြို့နယ်တွေမှာကျွန်တော်ထုတ်ပေါ်နေတဲ့လူတွေကနေပြီးတော့ခုမြစ်ကျင်းတဲ့အခါမှာအခက်အခဲအနောက်ရှက်ဖြစ်တာကိုအများကြီးတွေ့ရတယ်ပေါ့နော်ပြီးတဲ့အခါမှာဒီကျွန်တော်တို့အခုဒီစောင့်ကြည့်မှုတွေကျွန်တော်ရဲ့သူတေသနာလုပ်မှုတွေရသလိုရှိရင်ကဒီအဲ့လို media information literacy အားနေတဲ့လူတွေကိုတင်မင်းတကာရည်ရွယ်ပြီးတော့အမုန်းစကားဖြန့်တဲ့ဟာမျိုးတွေဒီပေါ့နော်နိုင်ငံရေး interest ပေါ့နော်ဒီနိုင်ငံရေးအကျိုးအမြတ်ရယူလုပ်မှုတွေပဲပေါ့နော်ရည်ရွယ်ချက်ရှိရှိတင်းတူတင်းမှာဖြန့်တဲ့ဟာမျိုးတွေတွေ့လာရတယ်ပေါ့နော်ဆိုလိုချင်တာဒီကောင်မှရှိတဲ့ပြည်သူတွေကဒီmedia information literacy အားနည်းမှုကိုအတုံးချခံနေရတယ်လို့မြင်ပါတယ
်။အလားတူတခြားပြည်နယ်နဲ့တိုင်းနယ်မှာလည်းဒေသန္တရအမိန့်တွေကဒီဇက်ဥပဒေနဲ့ဆန့်ကျင်ပြီးဖြစ်နေတဲ့အတွက်ကြောင့်ပြည်သူလူထုမှာဒုက္ခတွေ့ရတာတွေရှိတယ်လို့ကိုရဲဝေဖြူအောင်ကပြောပြပါတယ
်။အဲ့လိုမျိုးပဲတခြားပြည်နယ်နဲ့တိုင်းနယ်မှာလည်းအဲ့လိုဟာမျိုးတွေလောက်ကတွေ့ရတယ်။အခုဆိုလို့ရှိရင် community ဒေသမှာဆိုလို့ရှိရင်ဝန်ကြီးချုပ်အဖောင်းရှိုးကနေပြီးတော့ဘယ်နေရာ၊ဘယ်နေရာ၊ဘယ်နေရာတွေမှာပေါ့နော်ဒီဆန္ဒထုတ်ဖော်ခဲ့မပြုတ်ပါဘူးဆိုပြီးတော့ဒါတွေကိုလက်တက်ထုတ်တာကိုတွေ့ရတယ်။အဲ့လိုပဲအခြားပြည်နယ်နဲ့တိုင်းနယ်မှာလည်းအဲ့လိုလုပ်တာကိုတွေ့တော့ဘယ်ရန်ဝန်းနေမှုကောင်းနေပေါ့နော်။ပြီးရဲ့အခါမှာနောက်ဆုံးဒီရက်ဖက်အဖွဲ့ကြီးတွေပေါ့ထားတယ်အစိုးရရဲ့သဘောထားကလည်းပေါ့နော်ဘယ်လိုလဲဆိုတာမေးခွန်းထုတ်ဖို့ရှိတယ်။ဘာလို့လဲဆိုလို့ရှိရင်အရင်ဦးသိန်းစင်အစိုးရလက်ထက်တုန်းကဆိုလို့ရှိရင်ရက်ဖက်အဖွဲ့ကြီးတွေနဲ့ဒီ CSO တွေနဲ့ engage လုပ်တဲ့ဟာတွေအရင်များတယ်ပေါ့နော်။သူတို့ကတော့ဒီဟိုရှုပ်ပြကျင်တယ်လို့လည်းတချို့ကတော့ပြောကြတာပေါ့။ဒါပေမဲ့လည်းတကယ်လည်း engage လုပ်တာများတယ်။တခါကြာလို့ရှိရင် CSO တွေရဲ့ဒီအပူပေးစီအောင်မြင်တာတွေလည်းအများကြီးပဲပေါ့နော်။အမလေးရှိအရသာအစိုးရလက်ထက်မှာကရက်ဖက်လူအဖွဲ့ CSO ရဲ့တာဝန်မှုခံကဏ္ဍကိုမကြကြအောင်ရှော့ချနေတာမျိုးတွေ့ရတယ်ပေါ့နော်ဥပမာဆိုလို့ရှိရင်လွှတ်တော်ကိုတားပြီးအဖို့ကိစ္စလုပ်တဲ့ကိစ္စတွေပေါ့လွှတ်တော်ကိုတားပြီးအဖို့ကိစ္စလုပ်တဲ့ကိစ္စတွေဆိုလို့ရှိရင်အခုနောက်ပိုင်းဖြစ်လာတာကတရားဝင်မှတ်ပုံတင်ထားပြီးတာအဖွဲ့ကြီးမှသာလက်ခံမယ်ဆိုတဲ့ဟာမျိုးဖြစ်လာတယ်ပေါ့နော်အဲ့ဒါမျိုးတရားဝင်အမိန့်ထုတ်ပြန်ထားတာမှမရှိဘူးမရှိပေမဲ့လည်းအပြင်မှာလက်တွေ့ဟိုမိပြင်မှာကျင့်သုံးတဲ့အခါမှာအဲ့လိုဖြစ်နေအောင်တားတွေ့ရတယ
်ခုလို CNN မှာဖော်ပြခံရတာနဲ့ပတ်သက်လို့ကိုရဲဝေဖြူအောင်က
CNN ကဖော်ပြတဲ့သတင်းကောင်းတဲ့မှာတော့တက်ကြလှရှာသူတွေပေါ့နော်အတိပိတ်လို့ဖော်ပြတာပေါ့ဟုတ်တယ်ကျွန်တော်ကတစ်ဖက်မှာလည်းအတိပိတ်ဟုတ်တယ်တစ်ဖက်မှာလည်း research ပေါ့နော်သူတွေတိဟုတ်တယ်တစ်ဖက်ကဒီအတိပိတ်ဆိုတဲ့အပိုင်းနဲ့ပန်ကြည့်လို့ရှိရင်ကျွန်တော်ကပေါ့နော်ရှိသမျှ issue တွေအကုန်လုံးပေါ့နော်ဒီစက်တက်ကိုဖိအားပေးတဲ့ဟာတွေဒီခါမှာပြည်တွင်းစစ်ကိုရှုံးချတဲ့ဟာတွေဒီခါမှာအမျိုးသမီးအခွင့်အရေးတို့ဟာတွေအဲ့လိုမျိုး issue နဲ့ issue အတိုင်းမှာတော့ကျွန်တော်ကမပါဝင်နိုင်ခဲ့ဘူးပေါ့နော်အဲ့အပိုင်းကတော့ကျွန်တော်ကိုယ့်ဘာသာကိုအားမရဘူးပေါ့နော်သူပြည်တနာအပိုင်းပေါ့နော် researcher အပိုင်းမှာတော့ကျွန်တော်ကဒီ2019မှာကိုယ့်ဘာသာကိုအားရတဲ့နှစ်လို့ပြောလို့ရတယ်ပေါ့နော
်နာကမှလည်းသူယုံကြည်တာကိုဆက်လုပ်အောင်မှာဖြစ်တယ်လို့ထောင်တွေအချုပ်ခန်းတွေဖိနှိပ်မှုတွေကသူယုံကြည်ချက်ကိုတားဆီးနိုင်မှာမဟုတ်ဘူးလို့ကိုရဲဝေဖြူအောင်ကပြောပါတယ်ကဲညီလေးညီမလေးတို့ရောလူအဖွဲ့စည်းကောင်းလာဖို့ကိုယုံကြည်ရတဲ့အတွက်ဘယ်လောက်လုံနေကြပြီလဲအတွေ့အကြုံတွေစစ်ကူးညှောက်လို့ရအောင်နောက်တစ်ပတ်မှာပြန်ဆောင်ရမယ်နော်